တရားဝင်လက်ထက်ထားသူချင်းမဟုတ်ပဲနှစ်ဦးသဘောတူလိန်ဆက်ဆံမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ရေးလျှောက်ထားချက်တရက်ကိုအင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကလက်မခံဘဲငြင်းဆန်လိုက်ပါတယ်။ကြာသပတေးနေ့ကပေါ်ထွက်လာတဲ့ဒီစီရင်တုံးဟာလိန်တူစုံမဲ့သူအခွင့်အရေးလှုပ်ရှားသူတွေရဲ့အောင်မြင်မှုတရက်ဖြစ်ပါတယ်။ဒီလျှောက်ထားချက်ဟာ LGBT ခေါ်လိန်စိတ်ခံယူမှုကွဲပြားသူလိန်တူချင်းစုံမဲ့သူအတိုင်းဝိုင်းကိုပြစ်မှတ်ထားခဲ့တဲ့အပေါ်မှာအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်ခဲ့ကြတာပါ။ဒီလျှောက်ထားချက်ကိုရှေးရိုးအယူဝါဒဆွဲအဖွဲ့ဖြစ်တဲ့ The Family Love Alliance ကတရားရုံးကိုတင်သွင်းခဲ့တာဖြစ်ပါတယ်။အိမ်တော်ရေးဖောက်ပြန်မှုဆိုတဲ့အတိတ်ပဲဖွင့်ဆိုချက်ပါအင်ဒိုနီးရှားဥပဒေကိုပြောင်းလဲပြင်ဆင်ဖို့အိမ်တော်ရှိအင်ဒိုနီးရှားနိုင်ငံသားမှန်သမျှဒီလျှောက်ထားချက်နဲ့အကျုံးဝင်အောင်သူတို့စူးစမ်းခဲ့ကြတာဖြစ်ပါတယ်ရှင်။